ဟာခါမြို့နယ်ထန်တလန်မြို့ကြားကားလမ်းတစ်လျှောက်မှာအခြေစိုက်ထားတဲ့စစ်ကောင်စီတပ်စခန်းတွေကိုချင်းကာကွယ်တပ်ဖွဲ့ CDF နဲ့ပူးပေါင်းပြီးတော့ဒီကနေ့တိုက်ခိုက်တာမှာအနည်းဆုံးစခန်း3ခုကိုထိန်းချုပ်နိုင်ခဲ့တဲ့အကြောင်းချင်းမြို့သားတပ်မတော် CNE ပြောခွင့်ရစလိုင်းထက်နေရ VOE ကိုပြောပါတယ်
ဒီကတော့ဒီဟာခါနဲ့ထန်ကလန်စစ်ကောင်စီအထိုင်တပ်စခန်းတွေချိတ်ဆက်မှုကျွန်တော်တို့ဖျက်တော့နိုင်ဖို့ကိုကျွန်တော်တို့ကအဲ့ဒါလို့စစ်စင်နဲ့ပို့ဆောင်တာဖြစ်တယ်ပေါ့အခုအဲ့ဒီမှာစခန်း၄ခုရှိတယ်အဲ့ဒီမှာစခန်းတွေ3ခုကတော့ကျွန်တော်တို့ဒီကနေ့တင်းစီထားတင်းပိုက်ထားတယ်ဒါပေမဲ့ကျန်တဲ့စခန်းပေါ့ကျန်သေးတယ်ပေါ့နော
်ဒီကနေ့နေ့လယ်ပိုင်းထိတိုက်ပွဲတွေဆက်ဖြစ်နေပြီးတော့စစ်ကောင်စီကလက်နက်ကြီးနဲ့တိုက်ခတ်တာရှိပြီးမဲ့ထိခိုက်တေချေမှုသတင်းတော့မကြားရသေးဘူးလို့လည်းပြောပါတယ်
ခုထိတော့တိုက်ပွဲဖြစ်နေစတော့ဘယ်မှာခက်အထီးခိုက်တော့ကျွန်တော်တို့အတပြောလို့တော့အနေချင်းရှိတော့ရှိမယ်သူတို့စီကနဲ့ကျွန်တော်တို့လက်နဲ့ဆက်လက်တုံးလို့တော့ရရှိထားတာပေါ့နော်အားခပ်တဲ့ကနေဟိုလက်နဲ့ကြီးတဲ့တော်တော်လာတယ်တလို့စစ်ကောင်စီနဲ့စစ်ကူကပို့လာတဲ့အနေအထားမှာရှိတယ်ပေါ့အဲဆိုလက်နဲ့ကြီးတွေကတော့ကျေလက်တွေကတချို့မှကြာသွားတယ်သူတို့ကျွန်တော်တို့ကိုကြော်ပြီးတော့ကြာသွားတာရှိတာပေါ့အဲဒီမှာဒီလိုသူအထီးခိုက်တော့မရှိဘူး
ဒေသခံလက်နက်ကိုင်အဖွဲ့တွေနဲ့စစ်ကောင်စီကြားတိုက်ပွဲတွေပြင်းထန်နေပြီးမြို့ရင်းမှာပါပစ်ခတ်မှုတွေရှိတဲ့သတင်းတွေထွက်နေတယ်လို့လည်းဟာခါမြို့ခံတယောက်ကအခုလိုပြောပါတယ်
တို့တို့လေးပြင်းထန်နေလို့ကျွန်တော်တို့ကြားသိရတယ်ဘာဖြစ်လို့လဲဆိုတော့အဲမှာဒီဟာခါနဲ့တန်တလာမှာပြင်းပုံရှိတဲ့ဟာဒီကောကိုမရှင်းတော့ပဲတန်တလာမြို့ပေါ်ကိုတို့ဒီခလူရတာပေါ့တော့ဘာဖြစ်လို့ဆိုတော့တန်တလာမြို့ကိုပြည်နေလေဟာခါကနေစကူရီအမေရန်ပြည်ရှိတယ်ဒီတင်ပေါ်ဟာကနေတန်တန်ကြောင့်မရှိရဟာဒီကိုအရင်တော့တည်ရပါတော့တချို့တွေကတော့ပြောတယ်အခုတန်တန်မြို့ပေါ်မှာလည်းပြခတ်တယ်လို့တော့ကြားသိရတယ်အဲ့ဒါတော့ကျွန်တော်တို့ခွန်ပေါင်းလို့တော့မရဘူးနော
်လက်တလောဟာခါတန်တလန်တိုက်ပွဲနဲ့ပတ်သက်လို့ချင်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလူမှုရေးရာဝန်ကြီးဦးတန်းစင်ကို VOE ကဆက်သွယ်ခဲ့ပေမဲ့ဆက်ပိတ်ထားတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာထုတ်ပြန်တာမရှိသေးပါဘူးဒီကေဇူလိုင်20ရက်နေ့တုန်းကလေချင်းဒေတာကာကွယ်တပ်ဖွဲ့ဟာခါရဲစခန်းဝင်းတွေကအကျဉ်းတန်ကိုဝင်ရောက်စီးနင်းခဲ့ပြီးထိမ့်သိမ်းခံထားရတဲ့အကျဉ်းသား49ဦးနဲ့အကျဉ်းသူ73ဦးကိုကယ်ထုတ်ခဲ့ပြီးလက်ရှိလုံခြုံတဲ့နေရာကိုပို့ဆောင်ထားတယ်လို့ CNA ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီက VOE ကိုပြောပါတယ်ရှင်